မြန်မာအရေးအာဆီယံနိုင်ငံတွေဆွေးနွေးဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုလက်ရှိဥက္ကဋ္ဌလာအိုနိုင်ငံကထောက်ခံကြောင်းထိုင်းအစိုးရတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လက်ရှိအာဆီယံဥက္ကဋ္ဌအပြင်ဥက္ကဋ္ဌဟောင်းနဲ့ရှေ့လာမယ့်ဥက္ကဋ္ဌတွေပါဝင်မဲ့အာဆီယံထရိုက်ကာသုံးဖွဲ့ဆိုင်အာဆီယံနဲ့တခြားဖွဲ့ဝင်နိုင်ငံတွေပါပါဝင်နိုင်မဲ့အာဆီယံထရိုက်ကာ plus ဆွေးနွေးမှုတွေလုပ်ဖို့အဆိုပြုချက်ကိုဗုဒ္ဓဟူးနေ့ကအလဲကျဥက္ကဋ္ဌလာအိုနိုင်ငံကိုတင်ပြခဲ့ရမှာလာအိုနိုင်ငံကကြိုဆိုလိုက်ပြီးတော့အဆိုပြုချက်ကိုစဉ်းစားသုံးသပ်နေတယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရနီကွန်ဒက်ဘာလန်ကူရာကအိုကိုကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဒီနေ့ပဲဖော်ပြခဲ့တာပါမြန်မာနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအတွက်အခိုင်အမာဆက်လက်တောင်းဆိုသွားတဲ့တစ်ချိန်တည်းမှာပဲပြဿနာတွေရော့ချလာအောင်မြန်မာစစ်ကောင်စီနဲ့ဆွေးဆက်ဆွေးနွေးဖို့လည်းအဆိုပြုချက်ထဲမှာထည့်သွင်းထားပါတယ်။ဒီစည်းဝေးကိုဘယ်တော့ကျင်းပဖို့မှန်ထားသလဲဆိုတဲ့အပေါ်မှာတော့သူတို့အနေနဲ့ဒီကိစ္စကိုမဆွေးနွေးရသေးကြောင်းနဲ့အာဆီယံလက်ရှိဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံတွေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဥဆောင်တင်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံကတော့အာဆီယံကိုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကင်တွယ်တဲ့နေရာမှာပို့ပြီးတော့တက်တက်ကြွကြွပါဝင်စေချင်တယ်လို့လည်းပြောပါတယ်ခင်ဗျာ။